ရိုဟင်ဂျာမွတ်စလင်လူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကမြန်မာဆွေရောက်ကိုထပ်ပြီးတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအတွင်ကူးပြောင်းရေးနဲ့ငြိမ်းချမ်းရေးနဲ့ပြန်လည်ပြည့်မြတ်ရေးချိုးဖောက်လှုံ့ဆော်ချက်တွေကိုအမေရိကန်ကထောက်ခံတယ်ဆိုတာအထူးပြောဆိုချင်ပါပဲ။အမေရိကန်ရဲ့အစီရင်ခံစာနဲ့ကုလသမဂ္ဂအချက်အလက်စာပေအဖွဲ့ရဲ့အစီရင်ခံစာတွေမှာဖော်ပြထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အဲ့ဒီလူရက်တွေကိုကျူးလွန်တဲ့လူမျိုးတက်ဖို့တွေနဲ့တခြားလူတွေကိုအရေးယူဖို့အခိုင်အမာလှုံ့ဆော်ပါလို့မြန်မာဆွေရောက်ကိုဝန်ကြီးကတိုက်တွန်းတဲ့အကြောင်းနိုင်ငံရေးဌာနထုတ်ပြန်တဲ့ထူမှာဖော်ပြထားပါတယ်။ဒါပြင်အကျဉ်းချခံထားရတဲ့ Raider သတင်းတော့ကိုကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချက်ချင်းပြန်လုပေးပြီးလူလက်ဆော်ထုတ်ဖို့ပြောဆိုခွင့်ကိုခိုင်မာအားကောင်းစေဖို့နဲ့အကာအကွယ်ပေးဖို့လည်းဝန်ကြီးကတောင်းဆိုပါတယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။ကုလသမဂ္ဂဒုတိယညီလာခံမှာမိန့်ခွန်းပြောဖို့ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်တော်စုဝန်ကြီးဦးကျော်တင်းစွေနဲ့စက်တင်ဘာလ28ရက်ကြာသာရီနေ့ကနယူးယောက်မှာတွေ့ဆုံချိန်တွင်ကလည်း Raider သတင်းတော့တွေကိုပြန်လုပေးဖို့ဝန်ကြီးပွန်ပေယိုကတိုက်တွန်းပြောဆိုခဲ့ပါသေးတယ်။ဝန်ကြီးဦးကျော်တင့်စွေဟာဒေသဆန်တော်ချင်းကြာသပိုင်းနေ့ညနေဆောင်ကြရင်ကုလသမဂ္ဂဒုတိယညီလာခံမှာနိုင်ငံပြောမှုရှိပါတယ်။